ရခိုင်ပြည်နယ်ကြောက်ပြူမြို့နယ်ထဲမှာတမတော်စေချောင်းတစ်ခုကဖမ်းဆီးသွားသူရွာသားလူငယ်ခုနှစ်ဦးနဲ့ယာယီမှုသူဦးကိုကြောက်ပြူရဲစခန်းကိုလွှဲပြောင်းပေးလိုက်တဲ့တဲ့ရင်တင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်သားဘက်ကမတင်ကာလို့ဖမ်းဆီးသွားတဲ့ကြောက်ပြူမြို့နယ်ကတ်တပြည်ကျေးရွာကလူငယ်ခုနှစ်ဦးနဲ့ဆိုင်းချုံတွင်ကျေးရွာယာယီမှုသူဦးစုစုပေါင်း၈ဦးကိုတညဝတိရေသားစခန်းကနေကြောက်ပြူမြို့မှရဲစခန်းကိုမနေ့နှောင်းပိုင်းကလွှဲပြောင်းပေးခဲ့ကြောင်းကတ်တပြည်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ခင်ဦးကအတည်ပြုပြောဆိုခဲ့ပါတယ်။
သူတို့ရှင်ကတော့ဒီစကံကိုတော့ရောက်နေပြီ။ဖြည့်ရဆေးစကံကတော့ဘယ်သူမှမလဲပြင်မခလေးရဘူး။ဘယ်နှုတ်ဆိုဟိုစေချုံတင်ကတူရဲ့ကတ်တပြေရောက900ကျင်းနှုတ်ကလည်းတော့ပြီလေ
။ပြီးခဲ့တဲ့ဇွန်လ26ရက်နေ့ညကကတ်တပြေကြေးရွာသားတင်နဲ့ဆိုင်းချုံတွင်ကြေးရွာယာယီမှုသူအပေါင်း10ဦးကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးတစ်ပုတ်တောင်တညဝတိရေဒါစကံဘက်ကိုဖမ်းဆီးခေါ်ဆောင်သွားရကနေမနေ့က10ဦးကိုကြောက်ဖြူရဲစကံကိုလွှဲပြောင်းပေးအပ်ခဲ့ပြီး9ဦးကတော့ဇူလိုင်လ4ရက်နေ့မှာပြန်လွှတ်ပေးခဲ့ပါတယ်။သူတို့ကိုပယ်မှုနဲ့တရားစွဲမယ်ဆိုတာကိုတော့မသိရသေးဘူးလို့ဆိုပါတယ်။ရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့သူတွေကိုစီစစ်အရေးယူမဲ့အခြေအနေကိုသိရှိဖို့ကြောက်ဖြူမြို့မှာရဲစခန်းတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိခဲ့ပါဘူး။သမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့မသိငါပွဲရာဖမ်းဆီးထိန်းသိမ်းထားတဲ့ကြောက်ဖြူမြို့နယ်ကတ်တပြည်ရွာကလူတွေကိုတချို့ပြန်လှုပ်ပေးပြီးတချို့ကိုရဲစခန်းကိုလွှဲပြောင်းပေးရခဲ့ကြောင်းအတည်ပြုပြောဆိုပါရတယ်
။အဲ့မှာပြန်လှုပ်ပေးလိုက်တဲ့လူလည်းရှိတယ်။လွှဲပြောင်းပေးတဲ့လူလည်းရှိပါတယ်။အဲ့မှာတင်ကားပွဲလူတွေကကျွန်တော်ကလူတွေရအမှားအားလုံးဖြစ်တယ်ဆိုတာလည်းကျွန်တော်ထောက်ပြထားပါရတယ်
။ပြီးခဲ့တဲ့ဇွန်လကုန်မှာလှဆန်ငွေထုတ်တဲ့တပ်မတော်ရင်နန်းတစ်ခုကြောက်ဖြူမြို့နယ်ပြန်သေးနဲ့ကတ်တပြေရွာနီးမိုင်းဆွဲတိုက်ခိုက်ခံရပြီးအနီးနားရွာသားဆယ်နှစ်ဦးကိုမြန်မာစစ်တပ်ကဖမ်းဆီးဆစ်ဆီးခဲ့ပြီးပြန်လည်လှုပ်ပေးခဲ့ပါရတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။မနေ့ကနေ့ပြီးခဲ့တဲ့ရက်တွေကရတိတောင်မြို့နယ်နဲ့မြောက်ဦးမြို့နယ်ဘက်နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်။မနေ့ကတော့ရတိတောင်ဘက်မှာအောင်သာစီကြီးရွာနီးမှာကျွန်တော်အေတောင်ကျန်းသူတွေနဲ့ထိတွေ့မှုဖြစ်ခဲ့တာရှိတယ်။အဲဒီမှာတော့ကျွန်တော်တိကျတန်ရရှိမှုမရှိပါဘူး။အောင်ရနေလောက်ကကျွန်တော်မြောက်ဦးဘက်မြောက်ဝီရွာနာလေးရပဲ။ဒီတောင်ကျန်းသူ၅ဦးလောက်သူကြီးဆောင်ရည်စစ်ကြောင်းကိုကောင်းအကာအကွယ်မျိုးပြစ်ခတ်ကြတာရှိတယ်။အဲဒီမှာတော့ကျွန်တော်ရန်သူစီကနေပြီးတော့လက်ပစ်ပုံနေနဲ့ခဲရနေတချို့ပြေးရရမှာရှိတယ
်။ရခိုင်လက်နက်ကန်အေအဖွဲ့ပြောခွေရခိုင်ဒုက္ခကတော့ရတိတောင်မြို့နယ်နဲ့ချင်းမြင့်နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစေခြင်းတွေကိုပြောပါရတယ်
။ရတိတောင်မြို့နယ်ဘက်မှာဒီလွန်ခဲ့တဲ့ဒီဇွန်လ26ရက်နေ့ကနေစပြီးတော့မှမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီထိုးစစ်ဆင်နေတာရှိတယ်ဗျ။ကြောက်တန်းနဲ့ဒီအောင်တာစီရွာတဝိုက်ကိုနေတိုင်းနေပါတာထိုးစစ်ဆင်နေတာဗျ။ဒီနေ့ဒီဇူလိုင်လ6ရက်နေ့ထိဆိုလို့ရှိရင်တော့စစ်တရေမြောင်းနေဟိုဝင်လာပြီးလို့ပြောလို့ရတာဗောနော်။နော်အဲ့ဒီမှာမြန်မာစစ်တပ်ဘက်ကလည်းထိခိုက်ကြဆင်းမှုတွေများတယ်။ဘလဝါမျိုးနေဘက်မှာလည်းပဲဟိုထိတွေ့ဒီကမှုတွေတော့ဇူလိုင်လ1ရက်နေ့ကနေဒီမနေ့ကဇူလိုင်လ5ရက်နေ့ထိထိတွေ့ပြခမှု5ချိန်လောက်ရှိခဲ့တယ်လို့သိရတယ်ဗျ
။ရတိတောင်မြို့နယ်ဘက်မှာပြီးခဲ့တဲ့ဇွန်လ23ရက်နေ့မှာတပ်မတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်မှာမို့ကြောက်တန်းကျေးရွာနီးတဝရွာကရွာသားတွေနေမီကနေတင်းချောင်ရဖို့ရခိုင်ပြည်နယ်အစိုးရကနေညွှန်ကြားချက်ထုတ်ပြန်ပြီးနောက်ပိုင်းတောင်းနဲ့ချီတဲ့ရွာသားတွေနေရကနေတင်းချောင်နေကြရပါတယ်။ဇွန်လ26ရက်စွဲနဲ့ညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းခဲ့ပေမဲ့တိုက်ပွဲဖြစ်ပွားနေစေချင်နေကြောင့်ရွာသားတွေနေရရင်းကိုမပြန်နိုင်သေးပါဘူး။အလားတူအမ်းမြွနယ်ဘက်မှာလည်းမြန်မာစစ်တပ်ကနေနေမီရှင်းလင်းရေးလှုပ်ဆောင်နေစေချင်နေကြောင့်ထောင်နဲ့ချီတဲ့ရွာသားတွေအမ်းမြွတွင်းနဲ့နီးစပ်ရရွာတွေမှာတင်းချောင်နေရဆဲဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတနစ်ကျော်ကြာတိုက်ပွဲစဉ်တွင်အရသာ2သိန်းနီးပါးစစ်ဘေးတင်းချောင်နေရပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခန့်တွေကြောင့်အရသာတွေထိခိုက်နစ်နာနေတဲ့အတွက်အမြန်ဆုံးအပြစ်ခရဆဲဖို့ကိုလည်းလူခွေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကစုံလကုံမှာတိုက်တွန်းထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။